မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေကိုအမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်အရေးယူဆောင်ရွက်လာနိုင်ပွဲရှိကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာစစ်တပ်ပိုင်းလုပ်ငန်းကြီးတွေအပေါ်မှာအမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုချမှတ်မထားတာနဲ့ပတ်သက်ပြီးမေးမြန်းတာမှာနိုင်ငံခြားရေးဌာနပြောခွင့်ရကဆီယနာဒိမ့်မှုနဲ့ပတ်သက်တဲ့လူတွေနဲ့လုပ်ငန်းတွေကိုအမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ကြောင်းပြောပါတယ်ဒါအပြင်
Well, I said people and entities. The other point I would make is that there may be additional policy levers we can pull.
မြန်မာပြည်သူတွေကိုပံ့ပိုးရေးအမေရိကန်ရဲ့ရီမန်းဆောင်ရွက်ချက်ပြည့်မီစေဖို့အတွက်နောက်ထပ်မူဝါဒအရဖိအားပေးဆောင်ရွက်မှုတွေထပ်ရှိလာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာနိုင်ငံတွင်းကငြိမ်းချမ်းစွာဆန္ဒပြသူတွေကိုအမေရိကန်ဘက်ကထောက်ခံကြောင်းလည်းပြောပါတယ်မြန်မာဆီယနာသိမ့်မှုအရေးနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမိဖန်နိုင်ငံတွေမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောဆိုသွားပါတယ်ရှင်